ထိုင်းမြန်မာနယ်စပ်ကချနပူရီခရိုင်စံခရပူရီနယ်စပ်ကနေလူကုန်ကူးခိုင်းများနဲ့ဆက်သွယ်ပြီးထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာနေတဲ့မြန်မာနိုင်ငံသား30ဝန်းကျင်ကိုလာဝကဥပဒေအပြင်ကိုဗစ်ကာကွယ်ထိန်းချုပ်ရေးဥပဒေနဲ့ပါအရေးယူမှုတွေလုပ်နေပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်စံခဘူရီနယ်စပ်ကအတုံးလိုက်ဝင်လာနေတဲ့မြန်မာနိုင်ငံသားတွေနဲ့သူတို့ကိုလာရောက်ခေါ်ဆောင်ပေးတဲ့လူမောင်ခိုကားသမားတွေကိုပါထိုင်းရဲတပ်ဖွဲ့ကဖမ်းဆီးနေပါတယ်။တနင်္လာနေ့မှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေထဲမှာကလေးငယ်တွေပါပါဝင်နေကြောင်းဖမ်းဆီးခံရသူတွေဟာကိုဗစ်ထိန်းချုပ်ရေးဥပဒေနဲ့ပါအမှုဖွင့်ခံနိုင်ရတယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်။
အဲ့တော့အမအားလုံးပေါင်း6ယောက်ကလေး5ယောက်အရွယ်ရောက်တဲ့ယောက်ျား2ယောက်နဲ့မိန်းကလေး2ယောက်သူတို့အထောက်ထားရတော့တယောက်မှမအထောက်ထားမရှိဆိုပြောတာပဲဒီမှာဒီရက်ပိုင်းအတွင်းတော့မတွေ့လားကျွန်တော်တို့ဒီကျွန်တော်တို့စံကလေးချောင်းပဲကနေပြီးတော့လေသူတို့မြစ်ကနေဆင်းချောင်းပေါ်တော့ချောင်းကနေဆင်းအဲ့လိုမျိုးဝင်လာတယ်လည်းရှိရလေအမစီလေးနဲ့ပွဲသားနဲ့ဝင်ကြတာပေါ့ဥပဒေရသလိုရှိရင်မှဒီဟိုဟာကကိုဗစ်ဥပဒေကကျတော့ကံွေဆိုတပိန်းကြီးအောင်ရှိတယ်နောက်6လထောင်တန်း6လအထိကျကျနိုင်တယ်အဲဟိုကတော့ကျွန်တော်တို့တရားမဝင်ခိုးဝင်မှုကတော့ဒါထုံးစံတိုင်းပဲပေါ့လေဒါတော့မများဘူ
းကိုဗစ်ရေပေါ်ကာလပြီးခဲ့တဲ့4လအတွင်းဖမ်းမိသူတရားမဝင်မြန်မာနိုင်ငံသား9000ဝန်းကျင်အထိရှိတယ်လို့လည်းဆိုပါတယ
်ဒီဖမ်းမိတဲ့လူကြီးကကျွန်တော်တို့ဒီ6လပိုင်းပေါ့6လပိုင်းလလည်ရနေပြီးတော့ကျွန်တော်တို့စက်တင်ဘာလဒုတိယအပတ်တိဆိုလို့ရှိရင်အားလုံးပေါင်း4830ဟုတ်ရောပေါ့
ဟုတ်
အဲ့ဒါရှိတယ်အခုနောက်ပိုင်းထပ်ပြီးတော့ဖမ်းမိတာကဒီမှာနှစ်တာချင်းလောက်ရှိတယ်ဒီဒါဆိုလို့ရှိရင်ကိန်းကနန်းကျွန်တော်တို့အဲ့ဒီဖမ်းမိရဲ့ဟိုလူကြီးပေါ့နော်ရွှေပြောင်းလို့ဒီမှာတရားမဝင်ဆိုဒီမှာဦးကြီးဆိုလို့ရှိရင်9000ဝန်းကျင်လောက်ရှိတယ
်ဒီအပိုင်းအတွင်းကချနပူရီခရိုင်ဘက်ကိုခိုးဝင်လာကြတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနယ်စပ်တောလန်တိုင်းလမ်းလျှောက်လာကြပြီးထိုင်းနယ်စပ်မှာလူမောင်ခိုပွဲသားတွေကစောင့်ပြီးခေါ်ပေးနေကြပါတယ်တဦးကိုပွဲသားကဗတ်ငွေ1500ကျော်ပေးရပြီးထိုင်းနိုင်ငံအတွင်းကမြို့တွေကိုပစ်ကက်ကားတွေနဲ့လူပွဲသားတွေကမောင်းနှင်ပို့ဆောင်ပေးခဲ့ကြတာပါမြန်မာနိုင်ငံသားတွေနဲ့အတူလူမောင်ခိုပွဲသားတွေဖြစ်တဲ့ထိုင်းနိုင်ငံသားမြန်မာနိုင်ငံသားတွေကိုလည်းဖမ်းမိနေတာပါအထောက်ထားမဲ့မြန်မာနိုင်ငံသားအများစုဟာမြန်မာနိုင်ငံအတွင်းမှာကူးစက်ပြန့်ပွားမှုနှုန်းမြင့်တက်လာနေတဲ့ကိုဗစ်ကပ်ဘီးရဲ့လူရာကိုထပ်ပြေးတိမ်းရှောင်လာတာလို့လည်းထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပါတယ်အလို့သမားရေးလှုပ်ရှားသူတွေကတော့ခိုးဝင်လာသူတွေဟာကယောဂါကူးစက်မှုတွေကိုစွန့်ရင်လာပြင်အလုတ်ကန်အခွင့်အလမ်းအခက်အခဲတွေကြောင့်ထိုင်းနိုင်ငံကိုလာမီကြတာလို့လည်းပြောဆိုနေကြပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ